ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးတားဆီးထားတဲ့ပုံမှန်59ဆလုံးဆိုင်းငံ့ရေးအစုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေကပြည်ထောင်စုလွှတ်တော်ကိုတင်ပြဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်တပ်မတော်သားကိုယ်စားလှယ်တွေကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲသူတို့ဘက်ကတုံ့ပြန်သွားမယ်လို့ပြောနေပါတယ်။တချိန်တည်းမှာပဲ59ဆလုံးပါဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုးပမ်းခဲ့ရမှာဥဆောင်သူဖြစ်တဲ့ဦးထွထွန်းဟိန်ကိုတော့ပြည်သူ့လွှတ်တော်ရဲ့ဥပဒေကျမ်းကော်မတီဥက္ကဋ္ဌအဖြစ်ဒီကနေ့ခန့်အားခဲ့ပါတယ်ဒီအကြောင်းတွေကိုတော့နေပြည်တော်လွှတ်တော်မှာတင်ယူနေတဲ့မမေခါကစုံစမ်းမေးမြန်းတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့မှာ NLD ပါတီကဥဆောင်ဖြစ်ပါတဲ့လွှတ်တော်အစည်းအဝေးတွေကိုစတင်ကျင်းပနေပြီဖြစ်ပါတယ်လက်ရှိလွှတ်တော်တွေစတင်ကျင်းပနေတာမှာ NLD ပါတီကကိုယ်စားလှယ်အများဆုံးတက်ရောက်နေကြတာပါဒီပြင်အစိုးရဖွဲ့နိုင်လောက်တဲ့အထိအနိုင်ရထားတာကြောင့်တမရတင်မြောက်ကြီးမှာဒေါန်ဆန်းစုကြည်ကိုတမရဖြစ်ဖို့ညွှန်မှန်းနေကြပါတယ်။ဒါပေမဲ့လက်တွေ့မှာအခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကြောင့်တမရဖြစ်လို့မရနိုင်ပါဘူး။ဒီမှာဒေါန်ဆန်းစုကြည်တမရဖြစ်ရေးတားဆီးထားတဲ့ပုံမှန်59စာလုံးစိုင်းငင်ကြီးပြင်ဆင်ရေးကိုလှုပ်ဆောင်ဖို့ NLD ပါတီဝင်တွေကပြင်ဆင်နေကြတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီတွင်တွေအပေါ်မှာတမောသားကိုယ်စားလှယ်ဘုချုပ်တောက်ထွန်းက
ကျွန်တော်ဒါလက်တွေ့ဆုံးမှာမဟုတ်ပါဘူး။ကျွန်တော်တို့ဖွဲ့စည်းပုံချရာကိုတိုင်ပါတယ်။ဒီတိုင်းမှကျွန်တော်ဆောင်းမှာဖြစ
်ပုံမှ59စာလုံးစိုင်းငံ့ရေးပြင်ဆင်ရေးနဲ့ပတ်သက်လို့ VOA မေးမြန်းမှုကိုဘုချုပ်တောက်ထွန်းကအခုလိုဖြေကြားခဲ့တာပါ။ဒီ59စာလုံးပြင်ဆင်ရေးနဲ့ပတ်သက်ပြီးတမောကိုယ်စားလှယ်တွေဘက်ကအခုလိုပြောဆိုခဲ့တယ်လို့မကြသေးခင်ကလည်းတမောကထုတ်ပြန်တဲ့မြောက်ရီသတင်းစာတွေမှာပုံမှန်59စာလုံးမပြင်ဆင်သင့်ဆိုတဲ့စောင်းပါးတွေကိုထည့်သွင်းဖော်ပြပြီးသဘောထားဖော်ပြမှုတွေရှိခဲ့ပါတယ်59စာလုံးဆိုင်းငံ့ရေးအပေါ်တိုင်းရင်းသားတွေမှာလည်းအမြင်မျိုးမျိုးရှိနေပါတယ်ချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းတီဟာကျော်က59စာလုံးပြင်ဆင်ရေးဆိုင်းငံ့ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်ကျွန်တော်နိုင်ငံအတွက်ပေါ့နော်ဒီနိုင်ငံအတွက်ရှေ့ဆက်သွားမယ့်ခီလမ်းကြောင်းဖြောင့်ပြီးဖို့အတွက်ဒီကကျွန်တော်ဦးစားပေးစဉ်းစားမှာကောင်းမွန်တဲ့အချက်ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးဝိုင်းစဉ်းစားပြီးတော့ထောက်ခံတဲ့ထောက်ခံရပါမယ်။တကယ်တော့မှလည်းကျွန်တော်တဘောထားကျွန်တော်တူပြီးရဲ့တဘောထားကြတော့ဖွဲ့စည်းပုံချုပ်ကဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်ဘဝတဲ့ပုံမှန်တွေကိုဆိုင်းငံ့တဲ့ကိစ္စရတော့ကျွန်တော်နည်းနည်းစဉ်းစားတင့်တယ်လို့ပေါ့နော်။နောက်ပိုင်းတွေမှာတကယ်လို့တခြားတော့အစိုးရတခြားတော့အစုအဖွဲ့တခုကထပ်ပြီးတက်လာမယ်။ဥပဒေရကန့်တတ်တမ်းနေထားတဲ့အဲကိစ္စရက်ကိုကျော်လွားချင်တယ်ဆိုရင်အဲ့ဒီတကူပေါ့နော်ဒီလိုမျိုးကိစ္စရက်တွေဆက်လက်ဆောင်ရွက်သွားမှာတော့ကျွန်တော်တို့လည်းစိုးရိမ်တာပေါ့နော
်ရခိုင်မျိုးသားပါတီကဦးဦးလှစောကလည်းသူ့ထင်မြင်ချက်ကိုအခုလိုပြောဆိုခဲ့ပါသေးတယ
်အဲ့တော့ကျွန်တော်ကတော့ဝေဖန်ရခက်ပါတယ်နော်ဒါပေမဲ့တကူတော့ပြောချင်တာကတော့ကျွန်တော်ပုံကိုရရင်တော့59စလုံးနေပါတော့ကျွန်တော်တော့မွေးပါနေချင်းဘူးဒေါအောင်ဆန်းစုကြည်ကတော့တမနာဖြစ်ထိုက်ပါတယ်เนาะနောက်ပုဂ္ဂိုလ်ဆန္ဒပေါ့အခုကျွန်တော်တော့တွားတဲ့ဒီအလှည့်ပြောင်းဆိုတာဟိုဘလောက်ပဲကျွန်တော်ဆန္ဒပဲရှိရှိပေါ့เนาะဒါတမတော်ရဲ့အခန့်ကဏ္ဍနဲ့ညှိနှိုင်းနိုင်တဲ့တွားမယ်လို့ရပေါ့လေအဲ့တော့တိတ်ဟို risk များတဲ့လို့ရတကူတော့ကျွန်တော်တို့လူကြီးတွေလုံမယ်တော့မထင်ဘူးเนาะ
NLD ပါတီကနေဖွဲ့စည်းပုံအခြေခံဥပဒေ436နဲ့အစသောဥပဒေတွေပြင်ဆင်နိုင်ရေးကြိုးပမ်းခဲ့တာမှာဥဆောင်ပါဝင်ခဲ့သူ NLD ပါတီဗဟုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကိုဒီကနေ့မှာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌအနေနဲ့ခန့်အပ်လိုက်ပါတယ်။ဥပဒေကြမ်းကော်မတီဥက္ကဋ္ဌဖြစ်သူဦးထွန်းထွန်းဟိန်က59စာလုံးပြင်ဆင်ရေးဒါမှမဟုတ်ဆိုင်းငံ့ရေးနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပါတယ်
ဒီပုံမှန်59စာလုံးကိုအငယ်တို့ကဆိုင်းငံ့နေဆိုတော့ဗောနော်နိုင်ငံတမိုင်းမှာပေါ့နော်ဒီလိုဆိုင်းငံ့နေတာရကများရှိဘူးပါလေ59စာလုံးဆိုလို့ဆိုရဲဒါဟိုဒီလူများအများကြီးစိတ်ဝင်စားတယ်ဆိုတာအငယ်လည်းသိနေပါလေကြားလည်းကြားနေတာပေါ့လေဒီ transition လုံးအချိန်ပေါ့နော်ဒါနဲ့ဒါ very complicated ဆိုတာအငယ်တို့သဘောပေါက်ပါလေ
ဒီစဲဥပဒေတွေအရလွှတ်တော်တွင်က85ရာခိုင်နှုန်းအထက်ရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေသဘောတူမှသာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်တဲ့ပုံမှန်တွေကိုပြင်ဆင်ဒါမှမဟုတ်ဆိုင်းငံ့နိုင်ပါပါအခုလက်ရှိအချိန်မှာတော့ NLD ပါတီကိုယ်စားလှယ်အများစုလွှတ်တော်တက်နေရပြီမဲ့85ရာခိုင်နှုန်းအထက်မရှိသေးတာကြောင့်ဒီဥပဒေကိုပြင်ဆင်ဖို့ဒါမှမဟုတ်ဆိုင်းငံ့ဖို့အတွက်ကအခြားသောတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တက်မတော်ကပါဝင်မှသာပြင်ဆင်ဒါမှမဟုတ်စံတွင်နိုင်မှာဖြစ်ပါတယ်ပြင်ဆင်လို့တဲ့59စာလုံးဥပဒေဟာတမရဖြစ်နိုင်ဖို့အရေးချင်းသတ်မှတ်ထားတဲ့ဥပဒေတစ်ခုဖြစ်ပါတယ်တမရဖြစ်မဲ့သူအနေနဲ့ကိုယ်တိုင်ဒါမှမဟုတ်မိဘဆွေမျိုးတာသမီခင်မွန်းဇနီးစတဲ့သူတွေကနိုင်ငံသားသားတိုင်းတစ်ပါးသားအဖြစ်ခံယူထားသူမဖြစ်စေရလို့ဖော်ပြထားတာပါလက်ရှိမှာဒေါအောင်ဆန်းစုကြည်ရဲ့တားနှုတ်ဦးစလုံးဟာပြည်ထောင်နိုင်ငံသားအဖြစ်သာရှိနေသေးတာကြောင့်ဒီဥပဒေညှိစွန်းနေတဲ့အတွက် ။ထောင်ဆန်းစုကြည်ဟာသမ္မတဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ်။လက်ရှိမှာ NLD ပါတီအနေနဲ့59ဆလုံးကိုပြင်ဆင်ဖို့ဆိုင်းငံ့ဖို့လှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမယ့်ပါတီဘက်ကဒါကိုငင်းဆိုတာထောက်ခံတာတိကျစွာပြောဆိုခြင်းမရှိသေးပါဘူးရှင်။